စစ်အာဏာသိမ်းပြီးတဲ့နောက်အကြမ်းမဖက်ဆန့်ကျင်တဲ့လှုပ်ရှားမှု CDM ဟာနိုင်ငံတော်ဝန်တစ်ဖြည်းဖြည်းနဲ့ပိုးပြီးတော့ကျေပြန့်လာနေပါတယ်ဒီကနေ့ဆိုရင်အစိုးရဝန်ထမ်းတွေပါဝင်တဲ့နှုံပိုးပြီးတော့များလာတဲ့အကြောင်းပြောပြပေးပါမယ်ရှင်ကျမခွာညိုပါဧရာဝတီတိုင်ဟင်္ဒရာမြို့နယ်ပိုင်းဒူယာတိုက်နယ်မှာအကြမ်းမဖက်ဆန့်ကျင်ကန့်ကွက်တဲ့လှုပ်ရှားမှုဒုတိယမြောက်နေ့အဖြစ်ဒီကနေ့လဲဆက်လက်ကန့်ကွက်နေကြပါတယ်ဒီနေ့မှာတော့ပညာရေးဝန်ထမ်းတွေယာနဲ့ချီပြီးတော့ပါဝင်လာတဲ့အကြောင်းဥဆောင်လှုပ်ရှားနေတဲ့အထက်တန်းပြာစီယာတူကပြောပါတယ်
တရားကျော်လောက်ပါတယ်ပညာရေးဝန်ထမ်းချီပါ UN ကတော့9000ကျော်တသောင်းနီးပါးတော့ပါမှာခင်ဗျာအများကြီးပါခင်ဗျာမျိုးလုံးအပြည့်ဆိုတော့လေဒီနေ့ကတော့အခြေခံပေါ့ပညာရေးမိသားစုပါတာပေါ့မနေ့ပြန်တော့ကျွန်တော်တို့ဒီဟင်းသားတက်ကတော်ဆရာသမဂ္ဂတွေပေါင်းပြီးတော့အစင်းမြင့်တဲ့အခြေခံပေါင်းပြီးပြသွားဖို့ရှိပါခင်ဗျာ
မကွေးတိုင်းတောင်နှင်းကြီးမြို့နယ်မှာလည်းဒီကနေ့လှုပ်ရှားမှုမှာပညာရေးဝန်ထမ်းတွေပို့ပြီးတော့ပါဝင်လာတာကိုတွေ့ရပါတယ
်တော့နေရာကဏ္ဍငင်းကားဖြစ်ပါတယ်တောင်နှင်းမြို့နယ်ကပါဒီသာရှင်အုပ်ချုပ်တဲ့ပြည်သူစုဝလက်ထက်မှာသခင်လိုနေရပြီးတော့ဆရာနာရှင်အုပ်ချုပ်တဲ့ဒီလိုအနေနဲ့မှာကျွန်တော်မနေခြင်းနဲ့အတွက်ကျွန်တော်တို့ဒီတိုက်ပွဲကိုဆင်နွှဲရတာဖြစ်ပါတယ်
တောင်ညွင်းကြီးမြို့ရဲ့ဝါရဲနိုင်ငံရေးသမားတဦးဖြစ်တဲ့ဒေါက်တာသန်းနိုင်ကလည်းအခု CDM လှုပ်ရှားမှုမှာပါဝင်ပါတယ
်ဒီက1950ခုနှစ်ကတည်းကနေရီရဲ့ဒီကောက်ကံပူတွေတယောက်ဖြစ်တယ်ဘုဒ္ဓကုနှစ်တုန်းကလည်းမတန်မရာဒီနေ့ထုတ်ချက်မှုတွေဖန်ဆီးမှုတွေမိသားစုအပေါ်မှာရောဥပ္ပမှာရောညွန်းမြို့လုပ်ခဲ့အဲ့ဒါဂျင်းနဲ့မြတ်ခံစားရတယ်တို့ကတော့စိတ်အုပ်ထုတ်စိတ်အုပ်ထုတ်ရုံတွေးတဲ့သားတွေကသာလက်မခံနိုင်ဘူ
းဒီကနေ့ပကံညောင်ဦးဘက်မှာလည်းပညာရေးဝန်ထမ်းဝစ်စုံတွေနဲ့စက်ကျင်ကန့်ကွက်လာကြတာကိုလူမှုကွန်ရက်စာမျက်နှာတွေမှာမျက်စိတဆုံးတွေ့မြင်နေရပါတယ်ပကံညောင်ဦးမြို့ကစန္ဒပြသူတယောက်ကအခုလိုပြောပါတယ
်ဟုတ်ကဲ့ဒီနေ့၈ရက်၂၀၂၁မှာတော့ဒီမနေ့ကထပ်ပို့ပြီးတော့လူအုပ်ကြီးကများလာတယ်ပေါ့ခင်ဗျအခုခါမှာတော့ပြည်သူဝန်ထမ်းတွေရောအလုံးလက်တွဲပါဝင်ပြီးတော့ပူးပေါင်းပြီးတော့တွားကြမှာဆိုတော့ပကံကျော်ဦးမြို့မှာတော့လူကြီးပို့ပြီးတော့များလာတာကိုကျွန်တော်တွေ့ရတယ်ခင်ဗျ။ဟုတ်ကဲ့အချိန်တွေကတော့ခုထိအေးဆေးပါပဲခင်ဗျ
။လူမှုကွန်ရက်စာမျက်နှာတွေပေါ်မှာတင်ထားတဲ့ဗီဒီယိုအပိုင်းတို့လေးတွေအရမကွေးတိုင်း6မြို့မှာစန့်ကျင်စန္ဒပြမှုတွေရှိခဲ့သလိုတနင်္သာရီတိုင်းဒေသကြီးပလောမြို့နယ်ကတစ်တော်ဝန်ထမ်းတွေအလုံးကြီးပါလဲစစ်အာဏာသိမ်းမှုကိုကန့်ကွက်တဲ့ထဲပါဝင်လာကြတာကိုတွေ့မြင်နေရပါတယ်ရှင်။